ကိုသူရင်ရွှေအနေနဲ့တဆညပါတီကဝင်ရောက်ရွေးခံမဲ့အတန်ငယ်ဆုံးကိုစလဲလောင်းလည်းဖြစ်တယ်။တစ်ဖက်မှာလည်းဒုတိယသမ္မတဦးညံ့ထွန်းကိုရှင်ပြန်ရမယ်ဆိုတော့လေဘလို့ပြင်ဆင်မှုတွေလုပ်ထားပြီးပြီလဲခင်ဗျ။ဟို
ကျွန်တော်သူ့လက်သနာလုပ်ပြီးပါပြီ။ပြီးတော့မဲဆန္ဒရှင်ကြီးရဲ့သဘောလိုပါကကျွန်တော်သူ့လက်သနာလုပ်ပြီးပြီ။မဲဆန္ဒရှင်ကြီးအတွက်ဘလောက်ရှိတယ်ပြီးတော့ပြီးခဲ့တဲ့2010ရွေးကောက်ပွဲကသူတို့ရဲ့ဘလိုမျိုးမဲပေးခဲ့တယ်ဆိုတော့သူတို့ရဲ့ behavior တွေကျွန်တော်သိထားပြီးပြီ။ပြီးတော့ကျွန်တော်မဲဆန္ဒဘလောက်ရလို့ရှိရင်ဒီရွေးကောက်ပွဲမှာအနိုင်ရရှိနိုင်မယ်ဆိုမဲ့ goal ပေါ့နော်ကျွန်တော် goal setting လုပ်ပြီးပါပြီဗျ
။ဒီကောက်မှာပြန်ရတဲ့အဓိကရည်ရွယ်ချက်ကဘာများဖြစ်မလဲခင်ဗျ။
အဓိကရည်ရွယ်ချက်ကကျွန်တော်တို့မြန်မာနိုင်ငံမှာလူငယ်တွေကနိုင်ငံရေးပါဝင်မှုကဝိုင်းဝန်းပန့်ပိုးသူဆိုတဲ့အနေအထားပဲရှိသေးတယ်။ဆိုကျွန်တော်နိုင်ငံရေးမှာလူငယ်တွေဥဆောင်ဥရွက်ပြုတဲ့အခမ်းကဏ္ဍတွေအထိကျွန်တော်ရောက်ရှိခြင်းနဲ့ဆိုတော့ဒါကြောင့်ကျွန်တော်ရွေးကောက်ပွဲကိုဝင်ပြိုင်တယ်။ဝင်ပြိုင်တဲ့အခါမှာခုနကျွန်တော်ပြောတဲ့ message ကိုတနိုင်ငံလုံးရဖို့ဆိုရင်ကျွန်တော် media attention ရနိုင်တဲ့မဲဆန္ဒမျိုးကိုကျွန်တော်ယူမှဖြစ်မယ်။ဆိုတော့ဒါကြောင့်ကျွန်တော်ဒုတိယသမ္မတဦးညံ့ထွန်းနဲ့ကျွန်တော်ပြိုင်ဖို့ဇီးကုန်းကိုကျွန်တော်ရွေးလိုက်တယ်။ပါတီကကျွန်တော်ကိုစပြီးတော့ offer လုပ်ခတဲ့ကိုကကျွန်တော်ကိုဒီဇီးကုန်းမဲဆန္ဒနဲ့ပေးမယ်ဆိုပြီးတော့ကျွန်တော် offer လုပ်တာပါ။ဆိုတော့သူတို့ကကျွန်တော်တခြားနယ်ကို offer လုပ်မယ်ဆိုရင်ကျွန်တော်ပါတီနဲ့ပေါင်းဖြစ်ချင်မှာပေါင်းဖြစ်မှာပေါ့။ကျွန်တော်ကိုခုနပြောတဲ့ media attention ရစေတဲ့မဲဆန္ဒနယ်တစ်ခုကိုကျွန်တော်ပတိပုဂ္ဂလအနေနဲ့ကျွန်တော်ရွေးချယ်မှာပါ။
ကိုယ်သူရင်ရွှေအနေနဲ့ဒုသမရဦးညံ့ထွန်းကိုရွေးကောက်ပွဲမှာအနိုင်ရမယ်လို့ယုံကြည်လားခင်ဗျ။
ယုံကြည်မှုအပြည့်ရှိပါတယ်။ကျွန်တော်ရွေးကောက်ပွဲဝင်တဲ့ကိုယ်စလောင်းတယောက်အနေနဲ့ရွေးကောက်ပွဲမှာနိုင်ဖို့ကျွန်တော်ယုံကြည်မှုအပြည့်ရှိတယ်။ကျွန်တော်ရဲ့ဒီမဲဆန္ဒနယ်ပေါ်ကျွန်တော်တွေ့ရတဲ့နာလှုပ်ထားမှုပြီးတော့အဲ့ဒီတွေ့တဲ့နာပေါ်မှာရတာလည်းအချက်လက်တွေပေါ်မူတည်ပြီးတော့ကျွန်တော်ရဲ့မဲဆက်စီယုံရေးအောင်နိုင်ရေးကိုကျွန်တော်တိတိကျကျမဟာဗျူဟာချထားပြီးတော့ကျွန်တော်လူငယ်တွေနဲ့ပေါင်းပြီးတော့ကျွန်တော်ဒီအောင်နိုင်ရေးကိုလှုပ်ရှားမှာဖြစ်တယ်။ဒါကြောင့်ကျွန်တော်လူငယ်အားနဲ့ကျွန်တော်တို့ရဲ့ဤပညာဤဗျူဟာကိုယုံကြည်တဲ့အတွက်ကြောင့်ကျွန်တော်အောင်နိုင်မယ်လို့ယုံကြည်တာပါ။
ကိုအနေနဲ့ရွေးကောက်တင်မြောက်ခံရမယ်ဆိုလို့ရှိရင်တော့အတွင်းမှာဘလို့မျိုးပြပြပြောင်းလဲမှုတွေကိုအနေနဲ့လုပ်ဖို့အစီအစဉ်ရှိလဲ
ကျွန်တော်မှာအပိုင်း၃ပိုင်းရှိပါတယ်ခင်ဗျာကျွန်တော်မဲဆန္ဒနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုကျွန်တော်ဖြစ်တော်တယ်မှာကျွန်တော်ရရှိတဲ့အခွင့်အရေးနဲ့ကျွန်တော်ပေါင်းစုဖို့ကျွန်တော်မဲဆန္ဒနဲ့အတွက်ဒါကပထမတစ်ပိုင်းနောက်တစ်ခါကျွန်တော်ပြည်ထောင်စုအဆင့်လွှတ်တော်ကိုတွားပြီးတော့ပြည်ထောင်စုအဆင့်ဥပဒေပြည်ရေးအာဏာကိုကိုင်မယ်ဆိုတော့ကျွန်တော်တိုင်းပြည်လုံးနဲ့ပတ်သက်တဲ့အားလည်းကျွန်တော်စဉ်းစားဖို့လိုလာပြီအဲ့ဒီအတွက်ကျွန်တော်ဖွံ့ဖြိုးချက်ပုံခြေခံဥပဒေကိုဒီမိုကရေစီစံနှုန်းနဲ့ကိုင်ညီအောင်ပြုပြင်ဖို့စ조사ကြမယ်ကိစ္စရဲ့အတိုင်းကိုကျွန်တော်အင်တိုက်အားတိုက်ဝင်ရတတိယတစ်ချက်အနေနဲ့ကျတော့ကျွန်တော်လူငယ်လက်တော်ကိုယ်စားလှယ်ဖြစ်မှာပေါ့ရွေးခိုင်းရတယ်လေလူငယ်တယောက်အနေနဲ့ဆိုရင်ကျွန်တော်ဘယ်အချက်ကိုအာရုံစိုက်မလဲဆိုတော့မူရစေဝါပြဿနာကိုကျွန်တော်အာရုံစိုက်ပါမယ်ဗျဆိုတော့မူရစေဝါပြဿနာကခုကျွန်တော်တို့မြန်မာနိုင်ငံလူအဖွဲ့အစည်းကိုအတွင်းအနေလိုက်စားနေတဲ့ပြဿနာဖြစ်တယ်ဆိုတော့လူငယ်တော်တော်များများရဲ့ပညာရေးလူမှုရေးနောက်ကျွန်တော်တို့ဒီနိုင်ငံရဲ့ငြိမ်းချမ်းရေးအဖြစ်ကိုပါသူကဆက်နွယ်နေတဲ့ပြဿနာဖြစ်ဒါကြောင့်ကျွန်တော်သာရွေးချယ်တင်မြှောက်ခံရမယ်ဆိုရင်လူငယ်ကိုယ်စားလှယ်တယောက်အနေနဲ့မူရစေဝါပြဿနာကိုကျွန်တော်ကြဲကြဲလောင်းလောင်းလွတ်တော်တယ်မှာကျွန်တော်ပြောဆိုဆွေးနွေးတာ
ခုလက်ရှိရှင်ပြန်ရမယ့်မဲဆန္ဒနယ်ရပါတော့နော်ရာဒူကြီးကြီးတောင်ဝင်ထန်းဆောင်နေတဲ့ဒုသမရလည်းဖြစ်တယ်သူ့အရှိန်ကတော်တော်လေးလက်ကြီးတယ်ဆိုတော့လေရှင်ပြန်ရတဲ့အခါမှာဘလို့မျိုးအခက်ခဲတွေကြုံလာနိုင်ရလဲခင်ဗျအ
ဲဘလို့အခက်ခဲမျိုးကြုံလာနိုင်လဲဆိုတော့ကျွန်တော်ဒေတာကြံမဟုတ်ဘူးပြီးတော့သူတို့ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်လည်းလက်ရှိဆိုရင်ကျွန်တော်ဘာမှလုပ်ပေးဘူးတဲ့လူတယောက်မဟုတ်ဘူးအဲ့တော့ကျွန်တော် idea နဲ့ပဲကျွန်တော်ပြန်ရမှာတကယ်တော့ရွေးကောက်ပွဲဆိုတော့ idea ပြန်ရတာပဲလေနိုင်သွားလို့ရှိရင်ဒီ9နှစ်အတွင်းမှာကျွန်တော်ဘလို့မျိုးအကြံစီတွေနဲ့ဘလို့မူဝါဒတွေနဲ့ဒေတာအတွက်တိုင်းပြည်အတွက်လုပ်မယ်ဆိုတာပြန်ရမှာတကယ်တမ်းကတော့နိုင်ငံတကာမှာဆိုရွေးကောက်ပွဲတွေအဲ့လိုမျိုးဖြစ်နေရှိတယ်ဒါပေမဲ့ဒီမှာတော့ကျွန်တော်တို့ကခုနကပြောပြတဲ့နယ်စားတွေနော်ဘာလုပ်ပေးဘူးတလဲတို့ဘလို့အခွင့်အာဏာရှိတလဲတို့ပြီးတော့နယ်ဆက်စည်းရုံးတော့မှာသူတို့ဘာတွေပေးတလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့ဆုံးဖြတ်ကြမယ်မဲဆန္ဒရှင်နေနဲ့ဆိုရင်တော့ကျွန်တော်အဲ့ဒါကျွန်တော်အတွက်အကြီးအကျယ်အခက်အခဲဖြစ်မယ်ဘာဖြစ်လို့ဆိုတော့ကျွန်တော်ကမဲဆွဲစီရုံးနေတဲ့ကျွန်တော်လမ်းလည်းမခင်ပေးနိုင်ဘူးလို့မီးလည်းမပေးနိုင်ဘူးသူတို့ကျွန်တော်ဖန်နေအင်ဂျီတွေစသဖြင့်လည်းကျွန်တော်ပေးနိုင်မှာမဟုတ်ဘူးအဲ့ဒါကျွန်တော်အတွက်အခက်အခဲဖြစ်နိုင
်မဲဆန္ဒရှင်ပြည်သူတွေနဲ့တွေ့ဆုံတဲ့အခါမှာရောသူတို့အနေနဲ့ဘယ်ပါတီကိုစိတ်ဝင်စားမှုပို့ပြီးအားသင့်လဲခင်ဗျ
သူတို့စိတ်ဝင်စားမှုအားသင့်တဲ့ပါတီကတော့ထုံးစံတိုင်းပေါ့ဒီတော်စုတန်ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီပေါ့ဒီခိုင်ဖြိုးပါတီကိုသူတို့စိတ်ဝင်စားကြတာဘာဖြစ်လို့လဲဆိုတော့ဒီပါတီကလက်ရှိသူတို့ရဲ့နေကန်တွေကအကြီးအကဲတွေလည်းဖြစ်နေတယ်လို့ပြန်ပြီးတော့နယ်မြေဒေသကိုပြန်နေကြည့်ထားတဲ့အနေထားလည်းရှိတယ်အဲ့လိုပဲရွေးကောက်ပွဲနီးလာတဲ့ကာလကြမှာနယ်မြေဖွံ့ဖြိုးတိုးတက်ရေးလေးတွေကိုလည်းနည်းနည်းလေးကျွန်တော်တို့ဒီပေါ်ပင်ပုံစံလေးပေါ့နော်ဇလုံနေတာလေးတွေလည်းရှိတော့သူတို့ပါဇက်ဖြားမှာတော့ဒီဒီခံကျိုးပါတီကိုအကောင့်ဘက်ကပဲဖြစ်ဖြစ်အစိုးဘက်ကပဲဖြစ်ဖြစ်ပြောတဲ့အခါမှာအပြောများတဲ့အကြောင်းအရာတစ်ခုဖြစ်နေတယ်ပေါ့
အခုလက်ရှိမှာပေါ့နော်ဒီမဲဆန္ဒရှင်မဲပေးမဲ့ပြည်သူတွေကလည်းဒီမဲရှင်းမှာနာမည်မပါတာတွေနာမည်မှားတာတွေရှိနေတယ်ခင်ဗျဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ရွေးကောက်ပွဲကော်မရှင်ကိုလည်းတချို့တွေကဝေဖန်ပြစ်တင်တာတွေရှိတယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့တရားမျှတမှုတွေအားနည်းနိုင်တယ်လို့လည်းတချို့တွေပြောနေကြတာရှိတယ်အဲ့ဒီပုံမှာအခုအနေနဲ့ဗာများပြောချင်တာများရှိလဲခင်ဗျ
ရွေးကောက်ပ ွယ်ကော်မရှင်ဆိုတာကကျွန်တော်တို့ဒီ2010ရွေးကောက်ပွဲအပြီးမှာ government agency ပဲဆိုပါဘူးအစိုးရအဖွဲ့အစည်းတွေပဲဆိုပါဘူးအဲ့ဒီအဖွဲ့အစည်းတွေထဲမှာဆိုရင်အလုတ်ဆုံးနဲ့ပြုပြင်ပြောင်းလဲမှုအပေါ်ဆောင်ဆုံး agency တစ်ခုဖြစ်တယ်ဘာဖြစ်လို့လဲဆိုတော့သူတို့အရက်ဘတ်လူမှုအဖွဲ့အစည်းတွေနဲ့တွေ့တယ်ပြီးတော့ကျွန်တော်တို့နိုင်ငံရေးပါတီတွေနဲ့တွေ့တယ်ပြီးတော့သူတို့ပေးတဲ့အတွေ့အုံတွေတွေ့တာမဟုတ်ဘဲနဲ့အဲ့ဒီမှာရလာတဲ့အကြံဉာဏ်တွေအစွန်းလွှဲချက်တွေကိုလည်းသူတို့ရဲ့လုပ်ငန်းအကောင့်တွေပေါ်တဲ့နေရာမှာလည်းကျွန်တော်တို့ထည့်သုံးပါတယ်ဗျဆိုဒါပေမဲ့အခုမဲဆင်းနေရအကြီးအကျယ်မှားနေတယ်ဒါကတော့မဖြစ်သင့်တဲ့ကိစ္စဘာဖြစ်လို့လဲဆိုတော့တိုင်းပြည်လုံးအတိုင်းအတာတာဝန်ယူထားတဲ့အဖွဲ့အစည်းတစ်ခုအနေနဲ့ဆိုဒီလောက်ပမာဏရာဂိုင်လုံးများတဲ့အမှားရရမဖြစ်သင့်ပါဘူးအဲ့ဒါကရွေးကောက်ပွဲမှာလာပြီးတော့ဟို TNF election ဖြစ်မှုမှာလည်းလာပြီးတော့အထိုက်အလျောက်ကျွန်တော်တို့တက်ရောက်နိုင်တဲ့အနေအထားရှိပါတယ်ခင်ဗျ
ကျေးဇူးတင်ပါတယ်ခင်ဗျအခု